လွတ်တော်တွင်ကတက်မတော်သားတွေနဲ့ကြီးခိုင်ဖြိုးကိုစလဲတွေကကာလုံရဲ့လုတ်ပိုင်ခွင့်အာဏာပို့ပြီးတော့ရရှိစေရေးအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းတစ်ခုမနေ့ကတင်သွင်းလာတာဟာတက်မတော်ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာလာစေဖို့ကြိုးပမ်းတာဖြစ်တဲ့အကြောင်းနဲ့ဒီမိုကရေစီလိုလားသူတွေနဲ့တက်မတော်ကြားပို့ပြီးတော့တင်မာလာစေတဲ့အကြောင်းဥပဒေပညာရှင်တချို့နဲ့နိုင်ငံရေး လာကြတာပါဒီအကြောင်းကိုညာဝင်းရောင်ကတင်ပြထားပါတယ်ရှင
်အမျိုးသားလူမျိုးရေးကောင်စီကာလွန်ရဲ့ထောက်ခံချက်နဲ့သမရကလွတ်တော်ကိုဖျက်သိမ်းနိုင်ရင်အပါအဝင်ကာလွန်အစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်နေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်မူကြမ်းတစ်ရပ်ကိုတပ်မတော်သားကိုယ်စားလှယ်အစုအဖွဲ့အပါအဝင်ပြည်ခိုင်မျိုးပါတီကိုယ်စားလှယ်စုစုပေါင်း145ဦးတို့ကစနေမာလ20ရက်တောက်ကြနေ့ပြည်ထောင်စုလွတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တပ်မတော်သားတွေနဲ့ပြည်ခိုင်မျိုးပါတီကိုယ်စားလှယ်တွေကဒီသတင်းပတ်တွေအတွင်ဒုတိယအကြိမ်မြောက်တင်သွင်းညှိနှိုင်းဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကပုံမှန်59စာလုံးသမရပြစ်ခွင့်နဲ့ပတ်သက်လို့တင်သွင်းခဲ့တာဖြစ်ပါတယ်။ကာလုံရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးအခုလိုတင်သွင်းမှုဟာတပ်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် HRC ရဲ့လူအခွင့်အရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ဒီတက်မတော်ကိုယ်စားလှယ်တင်တဲ့ဖွဲ့စည်းပုံချိန်ဆဝေမှုချမ်းကတက်မတော်ရဲ့အခမ်းကဏ္ဍကိုပုံပြီးမြင့်လာအောင်လုပ်ဖို့ရယ်နောက်ပြီးတော့တခါဒီရေးပေါ်အခြေအနေဒီမှာငကိုကရှိပြီးသားကာလုံခေါ်ယူခွင့်ထက်ကိုပို့ပြီးတော့အခုတောင်းလာတဲ့ဥသာနှစ်လားတစ်ကြိမ်ကာလုံစီဝေးခေါ်ရမယ်တော့နောက်ပြီးတော့ကကုသလေလိလသွားရဲဆိုလို့ရှိရင်ကာလုံဇီဝေခေါ်ပြီးတော့ကာလုံကနေပြီးတော့အကြံပေးတဲ့အချက်လက်တွေကိုသမရကလိုက်နာဆောင်ရွက်နိုင်အောင်ပြည်စင်ဖန်တီးပြီးတော့ယခုလိုမျိုးပြင်ဆင်မှုတင်သွင်းနိုင်လို့မြင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုယခုထက်ပိုပြီးတော့အခွင့်အရေးပိုလိုချင်တဲ့အနေနဲ့တင်တာပေါ့နော်
NLD အစိုးရလက်ထက်မှာသမရကကာလွန်အစည်းအဝေးဆန်ဆန်ခေါ်ယူခဲ့တာမျိုးရှိပေမဲ့အခုချိန်ထိကာလွန်ဆိုတဲ့ခေါင်းစဉ်နဲ့တရားဝင်အစည်းအဝေးခေါ်ယူတာမျိုးမရှိသေးပါဘူးတကယ်တော့ကာလွန်ဆိုတဲ့ဆုံးဖြတ်ချက်တွေနဲ့တိုင်းပြည်အရေးအတွက်ဘာမှမမေ့ရရလှုပ်ဆောင်ခဲ့တာမမြင်ရသေးဘူးလို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာအရေးလစ်လာသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒီကာလွန်ဖွဲ့စည်းထားတာပုံစံကတမရောကမဲအသာတိရအောင်အစလောက်ထားတာပေါ့နော်အခုထပ်ပြီးတော့ကအစီဝေးခေါ်ယူခွင့်ဒီဟိုတောင်းလာတယ်ဆိုတော့ကာလုံအစီဝေးတွေကနေပြီးတော့တိုင်းပြည်တို့တက်အောင်ညံ့ရရအောင်စီဝါရေးတို့တက်အောင်စသဖြင့်ဒီဟာတွေကိုဘလောက်ထိလောက်ခဲ့သလဲလို့ပြန်ဆန်းစစ်ကြည့်ရင်မမေ့ရရတော့ကျွန်တော်ကတော့မမြင်ဘူးခင်ဗျနောက်တစ်ခုကအစီဝေးတွေမခေါ်လို့တိုင်းပြည်အဲမငြင်းညာလားမတိုးတက်တာလားလို့ပြောရင်မဟုတ်ဘူးခင်ဗျအဲ့တော့အခုလို့ဖွဲ့စည်းပုံကိုအဲ့လိုပြင်ပြီးတော့ကာလုံကဘာများပို့ပြီးတော့လုပ်ချင်တယ်လဲဆိုတော့မေးခွန်းရှိလာတယ
်။တမ်မတော်နဲ့ပြည်ခိုင်မျိုးကိုယ်စားလှယ်တင်သွင်းတဲ့ဥရေမူကျန်းဟာအမျိုးသားပြန်လည်တင်းမြတ်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ
်။အမျိုးသားပြန်လည်တင်းမြတ်ရေးအတွက်ပြောရမယ်ဆိုလို့ရှိရင်တော့တမ်မတော်ကအခုလုံနေတဲ့ဥစ္စာကတမ်မတော်အတွက်လည်းအကျိုးမရှိဘူး။လွတ်တော်ရဲ့အချိန်ကိုလည်းဖြုံးနေရရောက်တယ်တမတော်ကတခုပြီးတခုတင်နေတမတော်အပေါ်မှာပြည်သူတွေကမဟုတ်တာလုပ်ခဲ့တဲ့အကြောင်းကြီးပိုပြီးသိပြီဆိုတဲ့လိုမျိုးဖြစ်တယ်အဲ့တော့ဒီတမတော်ဘက်ကကုသလေတွေလည်းစဉ်းစားသင့်တယ်ငါချင်တာငါပြောမယ်ဆိုတာကိုနည်းနည်းလေးတော့ပြီးပြသင့်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗ
ျလာမယ့်2020ရွေးကောက်ပွဲနီးလာချိန်ကြမှာ NLD အစိုးရကဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာတယ်လို့ဝေမမှုတွေရှိနေပေမဲ့လည်းကာလုံးနဲ့ပတ်သက်ပြီးတမတော်လုပ်ပိုင်ခွင့်အာဏာတိုးရလာအောင်အခုလိုဥပဒေကြမ်းတင်သွင်းလာတာကတော့ဒီမိုကရေစီလိုလားသူတွေရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်တွေကိုအနှောက်အယှက်ပေးရာအချိန်ဆွဲရာရောက်နေသလားလို့စဉ်းစားစရာဖြစ်လာကြောင်းဒေါက်တာတင့်ဆွေကမေးခွန်းထုတ်ပါတယ
်ဒီလူလူနဲ့ NLD ကဖွဲ့စည်းပုံကိုပို့ပြီးတော့ကောင်းအောင်ပြင်ဆင်ရတဲ့လုပ်ငန်းစဉ်မှာအနှောက်အယှက်ဟန်တာတရအနေနဲ့လုပ်သလားလို့မေးရင်ဒါကမဟုတ်ဘူးလို့မပြောနိုင်ဘူးခင်ဗျနောက်တစ်ခုကအခုတင်တဲ့အချက်တွေကြည့်ရင်ဒေါ်အောင်ဆန်းစုကြည်တဦးလေးကိုဥတီပြီးတော့ပြင်ကျင်တဲ့ပြင်ဆင်ချက်ဖြစ်တယ်။ဒါမှမဟုတ်ကနေဟာလာလောက်ရနေစေတနာဖြစ်ပါတယ်
။ ဒီလိုဆိုလို့တော့မှာအခုအဆိုပြုတဲ့ဥပဒေမူကြမ်းအတီးဖြစ်လာခဲ့ရင်တမရော်ကနိုင်ငံတော်သမ္မတသဘောတူသည့်ဖြစ်စေမတူသည့်ဖြစ်စေကာလွန်အစည်းအဝေးကိုခေါ်ယူနိုင်မဲ့အပြင်လွှတ်တော်၃၁၀ကိုတမရော်ဘက်ကလိုအပ်ရင်ဖြတ်သိမ်းခွင့်ရနိုင်မှာဖြစ်ပါတယ်။၂၀၁၀ဖွဲ့စည်းပုံအရကာလွန်အစည်းအဝေးကျင်းပလိုပါကနိုင်ငံတော်သမ္မတကသာဦးဆောင်ခေါ်ယူကျင်းပရမယ်လို့ပြဌာန်းထားပြီးအခမ စည်းရတာဖြစ်ပါတယ်ခင်ဗျာ